စစ်ကောင်စီတပ်ဖွဲ့ရဲ့အုံပြုတဲ့ဆက်လက်ဆဲစည်းကြော်ဟာမနေ့ကကလေးဝါကနေစုံစင်းလာခဲ့တာမှာဒီကနေ့အစောပိုင်းမင်းကြီးမျိုးကအထွက်ကြောက်ဆောင်တဲ့တက်မီယာကနစ်မြုပ်ခဲ့တာလို့ဒေသခံတွေကပြောပါတယ်ဆက်လက်တိမ်ပေါက်တာကြောင့်လူသေဆုံးတာတွေရှိတယ်လို့လည်းမင်းကြီးဒေသခံတို့ကအခုလိုပြောပါတယ
်ဒီနေ့မနေ့9နိုင်ခွဲလောက်က9နိုင်လောက်ကမှောက်တာဗျရှဲနတ်တောင်ရှဲရွာနာနတ်တောင်ကရှိတယ်ဗျအဲ့ကန်နရီမှာလေအဲ့နတ်တောင်ကျွန်းကိုတိုက်ပြီးမှမှောက်တော့တယ်ဟောရစေးကောင်ကြီးကကျောင်းသားတွေကိုလုပ်ပြင်းတယ်ဆိုပြီးခေါ်လာတာပေါ့ဗျအဲ့အဲ့ခေါ်လာတဲ့မော်တော်မှောက်တာဒီဆိုးမှုတွေကရွာသားဆောင်တဲ့လူတွေစတန်ဘူမာတို့ပြည်ရဘူမာတို့ဒီဒီခြေကွန်းဒီမာတို့ယာရူတိုဖြစ်ဒီမာတို့အဲ့အရာတွေကိုခေါ်ခဲ့တာလေအဲ့အဲ့ခေါ်ခဲ့တဲ့မော်တော်မှောက်တာအလိုကြီးရသည်ကြီးရသားတွေဆိုတော့သူချင်းကြီးလှဲ့ပြီးမှသူ့သူ့အမျိုးပါသွားလိမ့်လားငါမျိုးပါသွားလိမ့်လားမင်းနဲ့ကြည့်ရတာဒီ short team နဲ့စက်ကောင်စီကဒီလိုနဲ့အားလုံးကြီးကုန်ကြတယ်ဒီ90လောက်တော့ရှိ
ဆက်လက်တိမ်းပေါက်လို့လူသေဆုံးတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြုတ်နိုင်သေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။နေ့လယ်ပိုင်းမှာတော့တေဆုံးတဲ့ရုပ်အလောင်းတချို့ကိုဆဲယူနိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိအခြေစုံစမ်းလာတဲ့ဆက်လက်ဆဲစည်းကြော်ဟာရှဲကျေးရွာအနီးကစစ်တပ်ထောက်ခံအားပေးတဲ့ပြူရွာဖြစ်တဲ့တောင်ပြူမှာစိုက်ကပ်ထားတယ်လို့ဒေသခံတွေကဆိုပါတယ်။တစ်ဆက်တည်းမှာပဲမင်းကြီးမြို့ကနေဆက်လက်တွေစုံစမ်းလာတာကြောင့်ကဏီမြို့ချင်းတွင်းမြကန်နဘေးကကျေးရွာဆေရွာလောက်ကဒေသခံတွေတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မိုးရွာထဲမှာတိမ်းရှောင်နေရတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကအခုလိုပြောပြပါတယ်
။ဒါချင်းတွင်းကြီးကျွန်တော်တို့ကနေ့နဲ့အစရရဆိုရင်တော့ရွာပေါင်း20ကျော်မှာပေါ့ဟုတ်။ဒီရဲ့ရွာတွေကုန်လုံးရှောင်တိမ်းနေကြတယ်ပေါ့ဟုတ်။လူဦးရေအနေနဲ့တော့တသိန်းကျော်မယ်ကြဟုတ်ကြီးတော်တော်များအခုကရွာတိုင်းလို့မြေကန်တပေးရွာတိုင်းရွာတင်လို့ပြေးနေရပဲဟုတ်မင်းကြီးကမှအခုစုံနေတိုင်းဆိုရင်ကဒီစစ်တင်းမမစုံရင်မှကိုယ်ကအထိုးတဲ့ပါတယ်ကြဟုတ်ခါတိုင်းတော့ဆိုရင်တော့ဒီလူကြီးကဘယ်လိုဖြစ်လဲဆိုတော့ဒီဆက်လက်ရေးပဲဆိုရင်တော့အဲ့ဒါခုလိုမျိုးမရှောင်တာဘူးနော်အခုကတော့ပါတယ်ကြဒီလူရှောင်냐ဟုတ်အဓိကအခက်ခဲရတော့စာဝန်ကြီးနဲ့ဒီကတော့လို့ခက်ခဲပါဟုတ်
စစ်ကောင်စီတပ်ဖွဲ့တွေရေကြောင်းကနေတွာလာဖို့အသုံးပြုတဲ့လေတင်းမောတွေကိုတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏတိုက်ခိုက်တာကြောင့်တိုက်ပွဲတွေဖြစ်ပွားလေရှိသလိုစစ်တပ်ကနယ်မြေရှင်းလင်းတာတွေလည်းရှိပါတယ်စစ်ကောင်စီတပ်ရဲ့စစ်စင်ရေးအတွင်းကျေးရွာတွေမိရှုခံရမှုတွေဖျက်ဆီးခံရမှုတွေနဲ့တပ်ဖြတ်မှုတွေကြုံရလေရှိတာကြောင့်လည်းဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ပြီးတင်းရှောင်နေကြရတာဖြစ်ပါတယ်ခင်ဗျ